ထိုင်းနိုင်ငံဘက်ကရန်နောင်းမြို့နယ်အုပ်ချုပ်ရေးမှုမြန်မာဘက်ကအလုတ္တမတန်အရာရှိတွေပါဝင်ထိုင်းမြန်မာနေကားကော်မတီကတာဝန်ရှိသူများရန်နောင်းခရိုင်လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေဟာထိုင်းနိုင်ငံထဲမှာအကြောင်းမျိုးမျိုးကြောင့်ပြစ်ဒဏ်ကျခံရပြီးလူရဲစေတဲ့မြန်မာနိုင်ငံသား၊ရွှေ့ပြောင်းလုပ်သား၁၆၀ကျော်ကိုဂျွန်လ၂၉ရက်နေ့ကမြန်မာနိုင်ငံဘက်ကိုလွှဲပြောင်းပေ လို့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ရဲ့ကော့တောင်းမြို့ရှစ်ပြောင်းလိုသမားပညာပေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါတယ်
။ဒီထိုင်းလောက်သမားတန်ရရှိရွားနေကျွန်တော်ဒီမြန်မာနိုင်ငံမှာရှိတဲ့ဖွံ့ဖြိုးတောင်းဝေရှိတဲ့လူတွေကြောင်းကြလာပါတယ်။ဟိုဟာဟိုကလောက်မားတွေဒီချုပ်လို့လေပေါ့နော်ကျွန်တော်ပြန်ဖန်ခိုင်းတဲ့အစုတွေတံလို့မလို့ပြောတယ်။ပြောတော့အဲ့ဒါကိုဒီနေရာနဲ့ပို့လာတယ်။ပို့လာတဲ့အချိန်မှာကျွန်တော်လူကြီးကအားလုံးဟုတ်ကဲ့ခင်ဗျာအားလုံးပေါင်း166ယောက်ကျွန်တော်ပြန်လောက်လာတယ
်ဒီထဲမှာအမျိုးသမီး50ဝန်းကျင်ပါဝင်ပြီးအများစုကတော့နေဆက်လမ်းနေတဲ့ကနေထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်တာကြောင့်အဖမ်းခံရသူတွေများတယ်လို့လည်းဆိုပါတယ
်ဒီကနေတရားမဝင်လမ်းကြောင်းကနေသူတို့ကူဝါရေးချိန်မှာသူတို့မေးတဲ့ချိန်မှာ3လကနေ4လထိနေရတယ်လက်ထိုင်းမှာသူဆိုရင်လည်းတော်တော်များများကပထမဆုံးချိန်ပဲရောက်ပူတဲ့လူတွေဖြစ်တဲ့အမျိုးသမီးတွေကမျိုးသားတွေလည်းပါတယ်
ဟုတ်ကဲ့
ပြီးတော့တခြားခြားလူတွေကတော့ကျွန်တော်တို့အကြောင်းမျိုးများဖန်ခံရပြီးတော့ဥတွေရကျွန်တော်တို့ရင်ဆိုင်ရတာအုပ်စုတွေပါတယ
်ကိုတောင်းဘက်ကိုပြန်ရောက်လာသူတွေကိုတော့ကိုဗစ်ကပ်ရောဂါပိုးရှိမရှိစစ်ဆေးတာကာကွယ်ဆေးမထိုးရသေးရင်ကာကွယ်ဆေးထိုးပေးဖို့စီစဉ်တာတွေရှိတယ်လို့လည်းဦးမိုးဝေကဆိုပါတယ
်ပြန်လာပြီးတော့ကျွန်တော်ဒီနေဆက်မှာရှိပြီးတော့တောင်းရှိတဲ့လူတွေကညီကိုတောင်းဒေသခံအာဏာပိုင်တွေကနေကြိုဆိုတယ်ပြီးလို့ရှိရင်ကျွန်တော်တို့အကျမကြီးတွေစစ်တယ်အခါဆေးထိုးတာဝိလူလူလူလို့ရှိရင်ကျွန်တော်ဆေးထိုးပေးမယ်ပြီးလို့ရှိရင်လောကဆေးနှက်ခါသူပိသားလူလူဆိုရင်ကျွန်တော်တို့နေရက်တွေဆောက်ပြန်ဖို့ပေးမှာပေါ့လေတကယ်လို့ဆေးထိုးသားတဲ့ထိုးသေးဘူးလူတွေဆိုတော့ဒီမှာကိုယ်တိုင်ငိုင်းရရှိမယ်ပြီးလို့ရှိရင်ဆေးနှက်ချိန်ဆက်ထိုးပေးမယ
်ဂျွန်လ28ရက်နေ့တုန်းကလည်းအကြောင်းမျိုးမျိုးကြောင့်ဖမ်းဆီးအရေးယူခံရပြီးပြစ်ဒဏ်ကျပြီးတဲ့နောက်လွတ်ရဲ့စေသူမြန်မာနိုင်ငံသား100နီးပါးနဲ့ထိုင်းနိုင်ငံမဲဆိုင်မျိုးကနေရက်ပြန်သူ80ကျော်စုစုပေါင်းမြန်မာနိုင်ငံသား180ကျော်ကိုထိုင်းနိုင်ငံချင်းရိုင်ပြည်နယ်မဲဆိုင်မြို့နယ်တာဝန်ရှိသူတွေကမြန်မာနိုင်ငံရှမ်းပြည်နယ်တာချီလေးမြို့ကအာဏာပိုင်တွေထံကိုလွှဲပြောင်းပေးခဲ့ပါတယ်။ပြစ်ဒဏ်ကျပြီးလူရဲစေသူတွေအပါအဝင်နေရက်ပြန်လာသူတွေကိုတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများကူညီစောင့်ရှောက်ရေးနဲ့စစ်ဆေးညှိနှိုင်းရေးကော်မတီ CMCMC ကနေရက်ပြန်လာရေးကူညီဆောင်ရွက်ပေးခဲ့ပါတယ်ရှင်။